ဣသရေလနဲ့ပါလက်စတိုင်းခေါင်းဆောင်နှုန်းဦးစလုံးကငြင်းငြိမ်းသဘောတူညီချက်ရရှိရေးလှုပ်ဆောင်ဖို့အဆင်သင့်ရှိကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဣသရေလဝန်ကြီးချုပ်ဗန်ဂျမင်နတန်ယာဟုနဲ့အတူဣသရေလပြလိုက်တစ်ခုအတွင်းရှင်ရနေတဲ့အချိန်မှာသမ္မတထရမ့်ကအဲ့လိုပြောကြားလိုက်တာပါ။သမ္မတထရမ့်ဟာဝန်ကြီးချုပ်နတန်ယာဟုနဲ့တနင်္လာနေ့ကတွေ့ဆုံခဲ့သလိုအင်္ဂါနေ့ကအနောက်ဖက်ကမ်းခြေမှာပါလက်စတိုင်းသမ္မတမာမှုဒါဘတ်စ်နဲ့တနအိကြားတွေ့ဆုံပြီးတဲ့နောက်မှာလည်းထပ်မံတွေ့ဆုံခဲ့တာဖြစ်ပါတယ်။နှစ်ပေါင်း90လောက်ကြာလာပြီဖြစ်တဲ့ဒီပိရိဘက်ကပြည်လဲရေးအတွက်အတိတ်ကနာကျင်ခံစားခဲ့မှုတွေသဘောထားကွဲပြားမှုတွေကိုဘေးဖက်ထားပြီးအားလုံးကစစ်ပင်းဖြတ်လှုပ်ဆောင်ကြရင်ငြိမ်းချမ်းရေးရဖို့ဖြစ်နိုင်ကြောင်းဣသရေလနဲ့ပါလက်စတိုင်းတို့အကြားသဘောတူညီချက်ရရှိနိုင်ကြောင်းအီတလီနိုင်ငံရောမမြို့ကိုမထွက်ခွာခွင့်သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းတို့ဘက်ကမချေမလဲဖြစ်နေတဲ့အကြောင်းအရာနှစ်ခုဖြစ်တဲ့ဣသရေလကပါလက်စတိုင်းနယ်မြေတွေသိမ်းပိုက်ထားတဲ့ကိစ္စ၊နိုင်ငံရှင်တွဲနေထိုင်ရေးကိစ္စစတဲ့အကြောင်းအရာနှစ်ခုကိုတော့သမ္မတထရမ့်ကထပ်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။